ထိုင်းနိုင်ငံမှာလက်လီအယောင်ဆိုင်တွေနဲ့စားသောက်ဆိုင်တွေပေါ်မှာကိုဗစ်ကပ်ရေးဆိုင်ရာကန့်သတ်စီမင်းတွေကိုရှင်းလင်းဆက်ပြီးတော့ဖြေလျှော့ပေးမယ်လို့ကိုဗစ် -19 တုံ့ပြန်ရေးလုပ်ငန်းအဖွဲ့ကတောက်ကြနေမှာပြောကြောင်းရိုက်တာသတင်းပြန်မှာဖော်ပြထားပါတယ်။ရောဂါကူးစက်မှုများတဲ့ဘန်ကောက်မြို့တော်နဲ့အခြားဒေသတွေမှာလူ25ယောက်ဒီစုဝေးတာတွေပြန်လည်ခွင့်ပြုမယ်လို့လည်းပြောပါတယ်။စတေမလာတရနေ့ကစပြီးတော့ဘန်ကောက်အပါဝင်ခရိုင်29ခုကဇီဝဲစင်တာကြီးတွေစပင်းနဲ့အလှပြင်ဆိုင်တွေအနှိတ်ခမ်းတွေအားစားခမ်းမတွေလုပ်ငန်းတွေပြန်လည်ဖွဲ့ခွင့်ပြုမှာဖြစ်ပြီးတော့စားသောက်ဆိုင်တွေကိုလည်းဆိုင်မာထိုင်စားသူတွေကိုပြန်လည်ခွင့်ပြုမှာဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာတော့အင်ကာနေကစပြီးတော့တနင်္ဂနွေလုံးအတော်အလာကန့်သက်ထားပြီးဒီကနေ့တောက်ချနေ့မှာအနည်းဆုံးသတင်းနှစ်ပတ်ကြာဆက်ပြီးတော့အတော်အလာကန့်သက်မှုကိုလုံးဝပိတ်ပင်ထားမှာဖြစ်ကြောင်းဝန်ကြီးချုပ်ဂျက်စင်တာအာဒန်ကပြောပါတယ်။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆီထုံုံတိုးလာနေတာကြောင့်အောက်တိုဘာ25ရက်နေ့မှာကျောင်းတွေပြန်ဖွင့်ဖို့အတွက် New South Wales ပြည်နယ်အုပ်ချုပ်ရေးအဖွဲ့ကစီစဉ်နေကြောင်းပြည်နယ်ဝန်ကြီးချုပ်ကသတင်းထုတ်တွေကိုပြောကြားလိုက်ပါတယ်။ကျောင်းဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့အထက်တန်းကျောင်းသားတွေဟာကာကွယ်ဆီထိုးရမှာဖြစ်တယ်လို့နှကောင်းစည်းတွေလည်းမဖြစ်မနေတက်ကြရမှာဖြစ်တယ်လို့ပြည်နယ်ဝန်ကြီးချုပ် Gladys Berry Chickalian ကပြောပါတယ်။New South Wales ပြည်နယ်မှာကျော်တပရီလေးက24နှစ်အတွင်း COVID-19 သေဆုံးသူ2ဦးရှိခဲ့ပြီးတော့ပိုးပြည်လူနာအသက်ဟာ882ယောက်ရှိခဲ့တာကြောင့်ပြည်နယ်ရဲ့မှတ်တမ်းတွေအရနေစဉ်အတည်ပြုလူနာ1029ယောက်ကနေကျဆင်းသွားပြီဖြစ်ကြောင်းပြောပါရစေ။